မင်းကပြောင်စုမှာအများကလေးစားကြည့်နေတဲ့နိုင်ငံတမားလည်းဖြစ်ကိုကျူးစွန့်စစ်သူရဲကောင်းတဦးလည်းဖြစ်ခဲ့သူအမေရိကန်ပြည်ချစ်ပုဂ္ဂိုလ်တဦးဖြစ်တဲ့အထက်လူတော်မှကြောင့်မှကိန်းကွယ်လွတ်သွားခဲ့ပြီဖြစ်ပါတယ်။အုန်းနောက်ကန်ဆာယောဂါခံစားခဲ့ရပြီးတဲ့နောက်အသက်80နှစ်အရွယ်မက်ကိန်းဟာမနစ်စနေနေ့လုံးဝကွယ်လွန်သွားခဲ့တာပါ။အထက်လူတော်မှကိန်းဟာသူ့ဘဝတလျှောက်အမေရိကန်ပြည်သူတွေအတွက်အပြည့်အဝတာဝန်ထမ်းခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုနဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပါတိတ်တိတ်ကြွထောက်ခံအားပေးကူညီခဲ့သူတယောက်လို့ဖြစ်ပါတယ်။အထက်လူတော်မက်ကိန်းရဲ့ရည်တည်ဆွမ်းဆောင်ခဲ့မှုတချို့နဲ့သူ့ပေါ်မှာမြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုကိုတန်းညိုဦးကစူးစီးတင်ဆက်ထားပါရရှင်
။ We are blessed. We are living in the land of the free.
ကျွန်တော်တို့ဟာကောင်းကြီးပေးခံရတဲ့သူတွေပါ။ဘာမဆိုဖြစ်နိုင်တဲ့မြေလွတ်လပ်တဲ့မြေပေါ်မှာနေထိုင်နေကြသူတွေပါ။
အမေရိကန်ပြည်အောင်စုရဲ့တံပိုးအမေရိကန်ပြည်အောင်စုရဲ့ပြည့်ဝတဲ့စံပကားကိုဒီသူ့ရဲ့နောက်ဆုံးချိန်ကာလပြီးခဲ့တဲ့လပိုင်းကပဲ Republican အထက်လွှတ်တော်အမတ် John Sidney McCain ကပြောသွားတာပါနိုင်ငံရေးသမိုင်းပညာရှင် Alan Lishman ကတော့ Mr. McCain ဟာတကယ်ကိုအမေရိကန်လူထုအတွက်အကျိုးပြုခဲ့တဲ့တရားကောင်းစစ်စစ်ဖြစ်တယ်လို့ဂုဏ်ပြုပြောပါတယ
် Public service He was a genuine American hero not a phony
John McCain ဟာအမေရိကန်လူထုအတွက်တကယ်ကိုအလုပ်ကျွေးပြုခဲ့တဲ့သူဟာသူဟာအပြောကြီးရဲ့တူအောင်သမားမဟုတ်ပါဘူးတကယ်ကိုစစ်မှန်တဲ့အမေရိကန်တရားကောင်းသူဖြစ်ခဲ့ပါတယ်ဆိုပြီးတော့ပြောသွားတာပါအမေရိကန်ရည်တဲ့ပူဇော်ကြီးတူရဲ့တားဖြစ်တဲ့ John McCain ဟာဗီယက်နမ်စစ်ပွဲကာလမှာရည်တဲ့ရည်တရားသူဖြစ်ခဲ့ပါတယ်။1969ခုနှစ်မှာတော့မြောက်ဗီယက်နမ်တပ်တွေကသူ့လေယာဉ်ကိုပစ်ချပြီးတော့ဖမ်းဆီးတာခံခဲ့ရပါတယ်။စစ်သုံးဘက်တူအနေနဲ့9နှစ်ကျော်ကြာနှစ်ပတ်နှစ်ဆက်မှုတွေကိုလည်းခံခဲ့ရပါတယ်။ဗီယက်နမ်မှာအချင်းချနှစ်ပတ်ခံခဲ့ရပြီးမယ်လို့အမေရိကန်ဗီယက်နမ်ဆက်ဆံရေးကောင်ပြန်လည်တည်ဆောက်ဖို့အတွက်သူဟာဦးစီးကြိုးပမ်းခဲ့တဲ့သူတူလည်းဖြစ်ပါတယ
်။ Some individuals that mistreated me in prison and I hope I never see again.But that doesn't change my opinion.
ဒီတော့တွေမှာကျွန်တော်ကိုညံမနှိပ်စက်ခဲ့သူအချို့ရှိပါတယ်။ဒီလူတွေကိုပြန်မတွေ့လို့ရပါဘူး။ဒီလိုဖြစ်ခဲ့လို့ဗီယက်နမ်ပြည်သူတွေပေါ်ချစ်ခင်နေလို့ကျွန်တော်တို့အမြင်ပြောင်းမသွားပါဘူး။သူတို့ဟာကျွန်တော်တို့ကိုလိုအပ်သလိုကျွန်တော်တို့လည်းသူတို့ကိုလိုအပ်ပါတယ
်။အထက်လူတော်မှမစ္စတာမက်ကင်းဟာအမေရိကန်ပြည်သူတွေအတွက်သာမကလွတ်လပ်မှုလိုလားတဲ့ကမ္ဘာပြည်သူတွေဘက်ကပါရက်တီခဲ့သူတက်ကြွလှူရှားခဲ့သူတူဖြစ်ပါတယ်။အထက်လွှတ်တော်မှဂျွန်မက်ကင်းဟာမြန်မာနိုင်ငံအတွင်းလွတ်လပ်မှုပုံမှန်တိုးတက်ရေးနဲ့ဒီမိုကရက်တစ်ပြည်ပြင်ကြောင်းလဲရေးတွေအတွက်ကာလရှည်ကြာအားပေးထောက်ခံခဲ့သူတူဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကသူကွယ်လွန်ခြင်းဝန်ထမ်းအမှတ်တရစကားတန်ယုံရဲ့ Facebook စာမျက်နှာမှာတင်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့2012ခုနှစ်အမျိုးသမီးတက်သည့်ရှင်များဆွေးရှင်လက်ရှိတူးတူးလွတ်တော်ကုလမတ်စင်မာအောင်ဟာမက်ကင်းအင်စတီကျူရဲ့ခေါင်းဆောင်မှုအစီအစဉ်မှာပါဝင်ခဲ့သူတူဖြစ်ပါတယ်။အထက်လွှတ်တော်မှမစ္စတာမက်ကင်းဟာမြန်မာပြည်ဒီမိုကရေစီရေးဆွဲရှာမှုအတွက်နိုင်ငံကမျက်နှာစာမှာရောအမေရိကန်စုရနဲ့နိုင်ငံရေးအတိုင်းဝိုင်းမှာပါရှီတန်းကနေပြီးတော့မမမမတ်ရက်တီပေးခဲ့သူတူဖြစ်တယ်လို့မက်ဇီမာအောင်ကဗီဒီယိုကိုသူ့ရဲ့အမှတ်တရပြောပြပါတယ်။မြန်မာလူခွင့်လှူရှားမှုမှာဆယ်စုနှစ်များစွာဦးဆောင်လှူရှားခဲ့တဲ့ Equality မြန်မာကအကောင်မျိုးမင်းကတော့ဟာမြန်မာဒီမိုကရေစီလှူရှားမှုတွေအတွက်အားရော့စရာဖြစ်စီတယ်လို့ပြောပါတယ
်။ကျွန်တော်တို့ဒီ Washington DC မှာရှိတဲ့လှူရှားမှုတွေမြန်မာနဲ့ပတ်သက်တဲ့ Hearing မြန်မာဆိုလို့ရှိရင်သူကဦးဆောင်တဲ့ဒီနေရာနဲ့ပတ်သက်ပြီးတော့တကယ်ကျောချနိုင်တဲ့သူတွေကျောချနိုင်မှုအစီအစဉ်ပြနိုင်မှုအတွက်အငြင်းအကျိုးပန်းနေတာတွေ့တယ်။နောက်တစ်ခုကတော့သူရဲ့အကျိုးပန်းမှုကတော့မြန်မာနိုင်ငံပေါ်မှာထူးခြားတဲ့ဖြစ်စဉ်မျိုးမှုတည်ပြီးတော့ဥပဒေကြမ်းကြီးပေါ်ပေါက်လာဖို့အတွက် base ပေါ်ပေါက်လာဖို့အတွက်ပေါ့နော်။ဒါကိုသူလက်ဆောင်ခဲ့တယ်။မကြမီရတဲ့သူအနေနဲ့သူရဲ့ဒီနောက်ဆုံးတာဝန်ထမ်းဆောင်တဲ့အချိန်တွေမှာမြန်မာနိုင်ငံရဲ့ဒီလိုအင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့အကြီးပြီးဆိုပြီးလုပ်ဖို့အတွက်တင်ပြနေတဲ့ခါလေးကဒီမှာနိုင်ငံနဲ့ထူးခြားပါတယ်။နောက်တစ်ခုကတော့2017သူမြန်မာပြည်လာခဲ့တဲ့ခရီးစဉ်တွေကတခြားစီဗီတာတွေတခြားကွန်ဂရက်စ်မန်တွေကိုထူးခြားသွားတယ်။ဒါကြောင့်လဲဆိုတော့မြန်မာပြည်ကိုဒီအမေရိကန်ကနေပဲပြားပြားမဟုတ်ဘဲနဲ့ကိုယ်တိုင်ကိုယ်ကျလာတယ်။သူရဲ့တော်ဆာစုနဲ့တွေ့ရတဲ့ထိုင်းနိုင်ငံမြေဆက်ကိုဒုက္ခသည်နဲ့ရှိတဲ့နေရာကိုလာရောက်ပြီးတော့ကြားနာမှုတွေနားထောင်မှုတွေအခြေအနေတုံ့ပြန်မှုတွေလုပ်တာကဒီအနေနဲ့လည်းမှာမြန်မာနိုင်ငံကြီးကတကယ်ကိုတည်တည်ဆဲဆဲပါဝင်နေတာပေါ်ပြပါတယ်
။အထက်လွှတ်တော်မှဂျွန်မက်ကင်းဟာ2017ခုနှစ်မှာမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ပြီးတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုအခြေအနေကိုလေ့လာခဲ့ပါတယ်။အခက်အခဲစိန်ခေါ်ချက်တွေပြည်နေတဲ့မြန်မာနိုင်ငံကြီးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်း HIV ဝေဒနာရှင်တွေကိုကူတာမှုပေးနေတဲ့စင်တာတစ်ခုကိုလည်းတွားရောက်အားပေးခဲ့ပါတယ်။အဲဒီစင်တာကိုဦးစီးခဲ့တဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်မှတ်ဖြစ်သူတင်းကအဲဒီကောင်ကသူအဲ့ဒီကအချင်းကိုခုလိုပြန်ပြောင်းပြောပြပါရစ
ေ။အဲ့ဒီလိုနေထားပါကျွန်တော်နိုင်ငံရဲ့ဒီလိုဒီလိုကြောင်းရင်းကိုဖိအားဖက်တန်သွားနဲ့အဲရောက်လာပြီးတော့ဒီနေရာကလေးကိုကျွန်တော်တို့ဒီ immunity site တွေလုပ်နေတယ်ကျွန်တော် HIV center ကိုလည်းလာပြီးတော့ဒီအလုံးစုံကျွန်တော်နိုင်ငံတို့ဆီချက်ခေါ်အားအများကြီးပြန်ဆိုင်နေတယ
်။အထက်လူတော်မှဂျွန်မက်ကင်းဟာအမေရိကန်သမ္မတအလောင်းဖြစ်နေနှစ်ကြိမ်ဝင်ရောက်ရှင်ပြိုင်ကျူးကွန်းခဲ့ပြီးပါရစေ။ Republican ခေါင်းဆောင်တူဖြစ်တဲ့ Mr. McCain ဟာတကယ်တော့ ဒီမိုကရက်တစ်အတွက်ရောရီပပ်ဘလစ်ကန်တွေအတွက်ပါကြီးညိုလေးစားရသူတူဖြစ်ပါတယ်လို့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြောပါတယ
် Courage and loyalty I can think of no better description
သတိစွမ်းကြောင်းပိုင်းရောနိုင်ငံပေါ်မှာတစ္ဆာဆောင်တင်မှုရပါဘလို့မှဖော်ပြလို့မရပါဘူးလို့ဒီမိုကရက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပြောသွားတာပါဒါကြောင့်လည်းပဲသူကွယ်လွန်သွားပြီမယ်လို့အမေရိကန်ပြည်သူတွေအနေနဲ့သူ့ကိုအမှတ်တရအောင်ပြီးမှုတွေနဲ့ကြီးကွဲဝမ်းနေနေကြအောင်ပါပါသူဟာအမေရိကန်ပြည်သူတွေအားမှာရှိနေအောင်ပါပါခင်ဗျာ